Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2015ခုနှစ်ဧပြီလ3ရက်တောက်ကြနေညနေဘက် VOA တန်လွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနှာစင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုကိုတန်းညုံနဲ့တွေ့ကြညာပြီးတော့မှာပါအီရန်ပေါ်နိုင်ငံတကာရဲ့ဒဏ်ခတ်ရေးယူမှုတွေချော့ချပေးမဲ့အခြေခံသဘောတူညီချက်တည်းရဲ့အီရန်အစိုးရနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားရယူနိုင်လိုက်တာမြန်မာအများစုပါဝင်တဲ့နိုင်ငံသားအလို့သမားတွေကိုကြေကျွန်နေလို့ပြည်မှုခိုင်းစေတာတွေရှိတဲ့ကြောင်းသတင်းတွေထွက်ပေါ်လာပြီးတဲ့နောက်အင်ဒိုနီးရှားအစိုးရကဒီငါးဖမ်းလို့သမားတွေကိုနေရက်ပြန်ပို့နိုင်ဖို့လုပ်ငန်းတွေဒီနေ့တောက်ကြဒီမှာစတင်လိုက်တာဒီအကြောင်းထိပ်တန်းရောက်သတင်းတွေကိုကြားဖို့ရှိပါတယ်မခွန်ညုံခင်ဗျာ
ကောင်းပါပြီရှင်။အခုညနေပိုင်းထုတ်လွှင့်ပေးသွားမယ့်မြန်မာပြည်ဆိုင်ရာသတင်းလှော်တွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးရုရှားနိုင်ငံအရှေ့ပြားဒေသမှာနစ်မြုပ်သွားတဲ့ငါးဖမ်းတင်မောပေါ်လိုက်ပါသွားတဲ့မြန်မာတင်မောသားတွေကိုကယ်ဆယ်ရရှိထားတဲ့လက်ရှိအခြေအနေနဲ့ပတ်သက်လို့ရုရှားနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကအခုလိုပြောပါတယ်
။ဟိုမြန်မာတွေက22ရောက်တိတ်ရှင်နေဆိုတော့ confirm ဖြစ်တယ်။သို့တော်လည်းကြောက်ဆုံးပင်နေရောက်လာတွေ့တဲ့ဆက်ပေါ်ပြီးပင်နေရောက်ဆိုတော့ပြောလို့မရသေးပါဘူး။
မြန်မာတင်မောသားတွေရဲ့နောက်ဆုံးရထားတဲ့အခြေအနေတွေကိုနိုင်ငံတကာသတင်းတွေပြပြချင်းနှာစင်ရမှာဖြစ်ပါတယ်။နိုင်ငံတကာသတင်းဆောင်ပါတွေထဲမှာတော့အီရန်နျူကလ িয়ার အရေးမူပေါင်းအရသဘောတူညီချက်ရထားတဲ့အခြေအနေပေါ်အမေရိကန်လွှတ်တော်ကတော့သတင်းနဲ့ဆောင်ကြည့်နေပါတယ်။လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ပူပန်မှုတွေကိုအာဆီယံအသင်းကလစ်လျူရှုနေတဲ့အပေါ်မှာအရက်ဖက်လူမှုအဖွဲ့တွေကစိုးရိမ်ပူပန်ကြောင်းဖော်ပြချက်တွေကိုလည်းနှာစင်ကြရအောင်ပါပါရှင်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုသားညိုဦးတို့ကကြေညာပေးပါမယ်ရှင်။
ကင်ညာနိုင်ငံအရှေ့ပိုင်းကတက်ကတူခုမှာဂျာလာပရင်းနေကအေရှားဘက်စစ်သေးကြွတွေဝင်ရောက်စီးနှင်းမှုအတွင်းစစ်သေးကြွ၄ဦးအပါအဝင်လူပေါင်း148ယောက်သေဆုံးခဲ့ရပြီးတဲ့နောက်ကင်ညာပြည်သူတွေဝမ်းရဲပူဆင်းနေကြပါတယ်။အခုတိုက်ခိုက်မှုနဲ့ဆက်ဆက်နေတဲ့အေရှားဘက်အဖွဲ့ဝင်နောက်တဦးဖြစ်တဲ့မိုဟာမက်ခူနိုကိုဖမ်းဆီးနိုင်ရင်ဒေါ်လာ2,200,000စုငွေချမယ်လို့ကင်ညာအစိုးရကပြောဆိုထားပါတယ်။ခူနိုဟာအစိုးရရဲ့စောင့်ကြည့်စည်းရုံးထဲမှာရှိနေသူဖြစ်ပြီးကင်ညာနိုင်ငံကိုစန့်ကျင်မှုပြပလှုပ်ရှားမှုတွေအတွက်ဥဆောင်တာဝန်ယူထားသူအဖြစ်သူ့အပေါ်တန်လျာရှိနေတာပါသူကိုဂက်မတ်ဟီယာဒါမမဟုတ်ဒူယာဒေးနာလို့လည်းလူသိများပါတယ်ဂျလာရီနီညနေပိုင်းကဂါရစ်ဆာတက်သူဝင်တဲ့ကိုတိုက်ခတ်သူတွေဝင်ရောက်ပြီးတနက်နေ့ပြစ်ခဲ့တဲ့ဖြစ်ရက်နဲ့ဆက်ဆက်လို့ကူနိုကိုအလိုရှိနေတာပါမနေ့ကဖြစ်ရက်အတွင်းចောင်းဝင်းကိုဝင်စီးထားတဲ့စစ်သေးကြွတွေနဲ့အစိုးရတပ်ဖွဲ့တွေကြား15နာရီကြာအပြန်လည်ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးចောင်းသား900ကျော်ကိုကယ်တင်နိုင်ခဲ့ပါတယ်အခုလိုတိုက်ခိုက်တာသူတို့အဖွဲ့အခြေစိုက်တဲ့အိန္ဒိချင်းဆိုမာလီယာနိုင်ငံအတွင်းအကြမ်းဖက်နှိမ်နည်းရေးလှုပ်ရှားမှုတွေကိုကညာကစီးရဲအပါဝင်ကူညီနေတဲ့အတွက်ဖြစ်တယ်လို့ Islamic City ကြားအဖွဲ့အရှဘက်ကပြောပါတယ်ဆိုမာလီယာသမ္မတဟက်ဆန်ရှေ့ခ်မိုဟာမက်ကတော့နိုင်ငံခြားလူမျိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားဖို့တောင်းဆိုလိုက်တယ်လို့အခုတိုက်ခိုက်မှုဟာလူသားမဆန်တဲ့ရက်ဆက်ကြမ်းကြုတ်မှုလို့ပြောဆိုလိုက်ပါတယ်။အခုဒီတိုက်ခိုက်မှုဟာအဲရှာဘက်တပုံတွေရဲ့ဒေတာရင်းချိတ်ချောက်မှုတွေကိုအမြင့်ဖြတ်နှိမ်နှင်းဖို့လိုအပ်နေပြီဆိုတာကိုပြသလိုက်တာဖြစ်တယ်လို့လည်းဆိုမာလီယာသမ္မတကဒီကနေ့ပဲပြောဆိုသွားပါတယ်ခင်ဗျာ။
အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တွေရပ်ဆိုင်းပြီးတော့အပြန်လည်အဖြစ်တော့ဒီအီရန်ပေါ်မှာနိုင်ငံတကာရဲ့ဒဏ်ခတ်အရေးယူမှုတွေကိုရှော့ချပြီးမဲ့အခြေခံသဘောတူညီချက်တရက်ကိုဒီအီရန်ဆူရနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေအကြားမှာရယူနိုင်ခဲ့တာမဟုတ်လို့အီရန်ပြည်သူတွေအတော်လေးကိုဝမ်းမြောက်ပျော်ရွှင်နေပါတယ်။သဘောတူညီမှုရယူပြီးအီရန်နိုင်ငံကြီးဝန်ကြီးဂျာဗက်ဇာရစ်တောက်ချနေတုန်းကတီဟီရန်ကိုပြန်လာတဲ့အချိန်မှာတော့ပျော်ရွှင်နေကြတဲ့ဒီထောက်ခံသူလူအုပ်ကသူ့ကိုကြိုဆိုခဲ့တယ်လို့ပဲတချို့ကမစ္စတာဇာရီတက်တော်ရကျော်ရှိပါစီမစ္စတာရူဟာနီတက်တော်ရကျော်ရှိပါစီဆိုတဲ့ဆိုင်းဘုတ်စာသားတွေကိုကန်ဆောင်ပြီးတော့ကြိုဆိုခဲ့ကြပါတယ်။မနေ့ကဂျာဗရီနေ့မှာသဘောတူညီချက်တွေရရှိတဲ့အကြောင်းကြေညာပြီးမှပဲတီရန်မာတီရာနဲ့ချီတဲ့ပြည်သူတွေလက်မတွေပေါ်ထွက်ကားဟောင်းတွေကိုတီနိုင်ငံတော်အလံကိုခွေရန်ပြီးတော့အောင်ပွဲခံခဲ့ကြတယ်လို့ပဲအီရန်နိုင်ငံအနေနဲ့နိုင်ငံတကာရဲ့ပြစ်ပယ်ခံမှုတွေအဆုံးသတ်ပြီးဆိုတဲ့မျှော်လင့်ချက်အစ်စ်တွေလည်းသူတို့ကြားမှာထွက်လာခဲ့ပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားဆွစ်ဇာလန်နိုင်ငံမှာရှေ့အကြာအပြင်းထန်ဆွေးနွေးမှုတွေအပြီးအခြေခံသဘောတူညီချက်ကိုအခုလိုချမှတ်နိုင်ခဲ့တာဖြစ်ပါတယ်။နောက်ဆုံးစစ်သဘောတူညီချက်တွေကိုတော့လာမယ့်ဇွန်လ30ရက်နေ့မှာပြီးသက်ချမှတ်မှာဖြစ်ပါတယ်။အခုရရှိလိုက်တဲ့အခြေခံသဘောတူညီချက်ဟာတမိုင်းဝင်သဘောတူညီချက်တရားဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကလည်းမနေ့ကချီချူးပြောဆိုလိုက်ပြီးတော့ဒီသဘောတူညီချက်အတိုင်းသာအကောင့်ထဲပေါ်လာရင်တော့အီရန်နိုင်ငံကိုဒီအနုပြုပုံမထုတ်နိုင်အောင်တားဆီးနိုင်မှာဖြစ်တယ်လို့ပဲပို့ပြီးတော့ဘေးကင်းလုံခြုံတဲ့ကမ္ဘာကြီးဖြစ်အောင်ဖန်တီးနိုင်မှာလည်းဖြစ်တယ်လို့မစ္စတာအိုဘားမားကပြောဆိုခဲ့ပါတယ်ခင်ဗျာ
ယမန်နိုင်ငံတောင်ပိုင်းမှာရှိတဲ့အဓိကစိတ်ပန်းကမ်းမြို့ဖြစ်တဲ့အေဂျင်မြို့ကိုရှီယက်ဟူသီတပုန်နေနဲ့သူတို့ရဲ့မဟာမိတ်တွေကတိုက်ခိုက်ထိုးပေါက်ဝင်ရောက်ပြီးတဲ့နောက်တမရအင်တို့ကိုသိမ့်ပိုက်ခဲ့တယ်လို့ယမန်အာဏာပိုင်တွေကပြောပါတယ်။ဒီလိုသိမ့်ယူလိုက်တာဟာယမန်နိုင်ငံကိုလေကြောင်းကနေတပတ်ကျော်ကြာတိုက်ခိုက်လာတဲ့ Saudi Arabia ဦးဆောင်တဲ့မဟာမိတ်တွေအတွက်အဟံအတားတစ်ခုလည်းဖြစ်နေတာပါ။ American ပြည်ထောင်စုဆိုင်ရာ Saudi Arabia တာမတ်ကတော့လေကြောင်းတိုက်ခိုက်မှုတွေမှာတိုးတက်မှုတွေရှိပေမဲ့နောက်ထပ်အချိန်ထက်လိုအပ်နေတယ်လို့ပြောပါတယ်။ဒါအပြင်ယီမင်မှာတရားဝင်အစိုးရပြန်ပြီးအာဏာရလာဖို့နဲ့အစွန်ရောက်တွေရဲ့ဘေးရန်ကနေယီမင်ပြည်သူတွေကိုကာကွယ်ဖို့ကျွန်တော်တို့ခံခံမှမှဆုံးဖြတ်ထားပါတယ်လို့တမ်မတ်အဒဲလ်အယ်ဂျူဘီယာကပြောပါတယ်။ဟူသီတပုန်တွေရဲ့တိုက်ခတ်မှုကြောင့်တမရအက်ဒီရာဘာမန်ဆော်ဟာအီရန်ကနေလွန်ခဲ့တဲ့တစ်ပတ်လောက်ကလေးကထွက်ခွာလာခဲ့ရပြီးအခုခါမှဒီတပုန်တွေရဲ့ထိုးစစ်ဆင်မှုကို Saudi Arabia ဥဆောင်တဲ့မာမိတ်တွေကလေကြောင်းကနေတိုက်ခတ်နေပါတယ်။ဒီအပတ်စောပိုင်းတော့ကမာမိတ်တီရဲ့လေကြောင်းတက်ခဲမှုကြောင့်လူ29သေဆုံးခဲ့ရတဲ့ပတ်သက်ပြီးဒါဟာစစ်ပွဲဆိုင်ရာဥပဒေတွေကိုချိုးဖောက်တာကြောင့်အကြီးကျယ်ဆိုရင်ကြောင့် Human Rights Watch လူခွင့်အဖွဲ့ကြီးကစာသာရင်းတွေကပြောဆိုထားပါရခင်ဗျာ
ပြည်ထောင်နိုင်ငံက Alps တောင်တန်းတွေပေါ်မှာပြစ်ချခဲ့တဲ့ German Wings လေယာဉ်ကိုတမင်တကာပြတ်ကျအောင်လုပ်ခဲ့သူလို့တန်တရားရှိနေကြတဲ့လက်ထောက်လေယာဉ်မှုဟာလေယာဉ်ပြတ်မချခင်ရပိုင်းလိုမှာကိုယ့်ကိုယ်ကိုတည်ချောင်းကြံစီဖို့နဲ့လေယာဉ်မောင်းကန်းတကားလုံခြုံရေးနဲ့ပတ်သက်လို့ချက်လက်တွေကို Internet Online ပေါ်ကနေပြီးတော့ရှာဖွေမှုတွေလုပ်ခဲ့တယ်လို့ German စုံစမ်းစစ်ဆေးသူတွေကကြာတာရေးနေ့ကပြောဆိုခဲ့ပါတယ်တွဲပက်လေယာဉ်မှုဖြစ်တဲ့ Arius Lupus ရဲ့ဒီ Donsendorf မြို့တိုက်ခန်းထဲကကွန်ပျူတာတွေကနေပြီးတော့ခုလိုမျိုးအချက်လက်တွေကိုရှာဖွေတွေ့ရှိခဲ့တဲ့အကြောင်းသူရဲ့အမှုလိုက်ရှိနေတွေကပြောပါတယ်လူပစ်ဟာသူနဲ့တူလူပေါင်း149ဦးသေဆုံးအောင်တမင်ရည်ရွယ်ပြီးတော့ပြင်သစ်နိုင်ငံအရှိတောင်ဘက်ကတောင်ကုန်းတစ်ခုထက်မှာလင်းကိုပြက်ကြအောင်လုပ်ခဲ့တာလို့သူတို့ကပြောပါတယ်လင်းရဲ့အချက်လက်မှတ်တမ်းတင်ဆက် Black Box နောက်တစ်ခုကိုလည်းရှာဖွေသူတွေကမနေ့ကကြာတရေးနေ့မှာရှာဖွေတွေ့ရှိခဲ့တာမို့လို့အရေးကြီးတဲ့စပန်းဆိုင်ရာချူရင်းမှုတွေရှိမရှိဆိုတာကိုလည်းသိရှိရဖို့ရှိပါတယ်ဒါကြောင့်မို့လို့လင်းပြက်မကြခင်နောက်ဆုံးအချိန်တွေအတွင်းဘာတွေဖြစ်ပျက်ခဲ့တယ်လဲဆိုတာကိုတော့ပို့ပြီးတော့ရှာဖွေသိရှိနိုင်မှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
တောက်ကြနေညနေခင်းသတင်းများကို VO ni A ကနေဆက်လက်ကြေညာနေပါတယ်တရုတ်နိုင်ငံလူမျိုးရေးဌာနအကြီးအကဲဟောင်းကိုလက်စားမှုရာထူးအာဏာအလွဲသုံးစားပြုမှုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုတို့နဲ့အရေးယူလိုက်တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်ဒါဟာဆယ်စုနှစ်အတွင်းရာထူးအကြီးဆုံးအာဏာပိုင်တယောက်ကိုအရေးယူလိုက်တာလည်းဖြစ်ပါတယ်အသက်82နှစ်အရွယ်ဇူယောင်ခန်းဟာတရုတ်ရေနံကုမ္ပဏီတစ်ခုဖြစ်တဲ့ CNPC ရဲ့အကြီးအကဲဟောင်းလည်းဖြစ်ပြီးတရုတ်နိုင်ငံရဲ့အဆင့်အမြင့်ဆုံးအာဏာပိုင်အဖွဲ့ပေါ်လစ်ဘီရိုအဖွဲ့ဝင်ဖြစ်တဲ့အထိရာထူးတက်လာခြင်းအချိန်တော်တွင်းမှာသူဟာအာဏာနဲ့ငွေကြေးတွေစုဆောင်းချမ်းသာကျွေးဝါလာခဲ့ပါတယ်။တရုတ်နိုင်ငံအစိုးရရှေ့နေများအင်တာနက်စာမျက်နှာမှာအချင်းချုပ်ဖော်ပြထားတဲ့ကြေညာချက်ထဲမှာဇူးကျူးလွန်တယ်လို့ဆွဆွဲထားတဲ့ရာဇဝတ်မှုတွေကြောင့်နိုင်ငံဝင်ငွေထိခိုက်ဆုံးရှုံးခဲ့တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်သူ့လိုရဟာနိုင်ငံရဲ့လူမှုအကျိုးစီးပွားကိုထိခိုက်စေပြီးလူမှုအတိုင်းဝိုင်းပေါ်ဆိုးရွားတဲ့အကျိုးသက်ရောက်မှုဖြစ်စေနိုင်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းဇူးရဲ့အမှုဟာနိုင်ငံတော်လျှို့ဝှက်ချက်နဲ့ပတ်သက်နေတာကြောင့်ဒီအမှုကိုဘယ်တော့စတင်မလဲ၊ဘလောက်ထိအောင်လူသိရှင်ကြားဆောင်ရွက်မလဲဆိုတာကိုတော့တိကျမသိရပါဘူး။တကယ်လို့တရားရုံးကဇူးအနေနဲ့အပြစ်ရှိကြောင်းဆုံးဖြတ်ချက်ချရင်တော့သူဟာတည်တံဒါမှမဟုတ်ထောင်ဒဏ်တသက်တကျွန်းပြစ်ဒဏ်ချမှတ်ခံရနိုင်မယ်ရှိပါတယ်ခင်ဗျာ။
Twitter လူမှုကွန်ရက်ပေါ်ကနေပြီးတော့မလေးရှားနိုင်ငံတွင်းကတရားရေးစနစ်ကိုလှောင်ပြောင်ဝေဖန်ခဲ့သူတူကိုအစိုးရပေါ်မှာအမုန်းပွားစေတဲ့အကြီးညိုပြက်မှုဆွဲချက်၉ခုနဲ့တရားရုံးတင်လိုက်ပါတယ်။ဆွဲချက်တင်ခံရသူဟာဒီမလေးရှားအာဏာရဲ့ပါတီကိုမပြတ်တောက်လျှောက်ဝေဖန်ခဲ့တဲ့ဇူနာလို့လူသိများကြတဲ့ကတ်တွန်းဆရာတူဖြစ်ပါတယ်။မလေးရှားနိုင်ငံတွင်းမှာကိုလိုနီခေတ်ကျန်ဥပဒေတွေကိုအသုံးပြုပြီးတော့အတိုက်ခံနိုင်ငံရေးသမားတွေနဲ့မီဒီယာတွေကိုနှိပ်ကွပ်တဲ့ကိစ္စကိုသူကထောက်ပြဝေဖန်ခဲ့တာပါ။အခုလိုမျိုးသူ့ကိုတရားဆွဲတာဟာလွတ်လပ်စွာပြောဆိုဝေဖန်မှုတွေကိုနှုတ်ပိတ်သွားစေလိုတဲ့လုပ်ရဖြစ်တယ်လို့ဇူနာရဲ့ရှင်းနေဖြစ်သူကပြောပါရယ်သူ့ပေါ်တင်ထားတဲ့ဆွေချက်တွေမှာပြစ်မှုထင်ရှားတယ်ဆိုရင်တော့သူဟာထောင်ဒဏ်43နှစ်အထက်ကိုကြာခံရဖို့ရှိနေပါတယ်အတိုက်ခံခေါင်းဆောင်တူဖြစ်တဲ့အန်ဝါ Ibrahim ထောင်ဒဏ်ချမှတ်ခံခဲ့ရတဲ့အပေါ်ယူကန်ရှုံးပြီးတဲ့နောက်ဖေဖော်ဝါရီလ10ရက်နေ့မှာဒီဇူနာဟာ Twitter ကနေပြီးတော့မလေးရှားတရားရေးစနစ်ကိုတရော်ထားတဲ့ကတ်တုံးပုံတွေကိုရေးဆွဲတင်ခဲ့တာဖြစ်ပါတယ်သူဟာအဖမ်းခံခဲ့ရပြီးတော့အာမခံနဲ့ပြန်လွတ်လာတဲ့အချိန်မှာလဲ Twitter ဆာမျက်နှာမှာတရားရေးစနစ်ကိုတည်ရောတဲ့နောက်ထပ်ကတ်တုံးပုံတစ်ပုံထပ်တင်ပါတယ်။သူ့အနေနဲ့နောက်ဆုံးမှင်ဆက်ကြံတဲ့အထိကတ်တုံးတွေကိုရေးသွားမယ်လို့လဲကြေညာထားပါတယ်။အခုသူ့ကိုဆွဲဆိုထားတဲ့ဆွေချက်တွေဟာဒီမလေးရှားနိုင်ငံမှာဘရစ်ရှာကိုလိုနီခေတ်ကာလ1949ခုနှစ်တုန်းကချမှတ်ခဲ့တဲ့ဥပဒေတွေဖြစ်ပြီးတော့အဲ့ဒီဥပဒေတွေကိုအစိုးရအနေနဲ့တဖြည်းဖြည်းနဲ့ပယ်ဖျက်သွားဖို့ရှိပါတယ်လို့မလေးရှားဝန်ကြီးချုပ် Najib Razak ကတော့ပြောထားပါတယ်ခင်ဗျာ။
အင်ဒိုနီးရှားနဲ့ထိုင်းငါးဖမ်းလုပ်ငန်းတွေမှာမြန်မာအများစုပါဝင်တဲ့နိုင်ငံသားအလုပ်သမားတွေကိုချေးကျွနေလို့ပြုမှုခံစီရာတွေရှိတဲ့အကြောင်း AP သတင်းဌာနကပြီးခဲ့တဲ့သတင်းပတ်ကစုံစမ်းဖော်ထုတ်ခဲ့ပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံကလူသူအယောက်ပေါင်းနေတဲ့ကျွန်းငယ်တစ်ခုပေါ်မှာရှိနေတဲ့နိုင်ငံသားငါးဖမ်းအလုပ်သမားတွေကိုနေရပြန်ပို့နိုင်ဖို့အင်ဒိုနီးရှားအစိုးရကဒီကနေ့တောက်ကြနေမှာစတင်လှုပ်ဆောင်ပါတယ်။အင်ဒိုနီးရှားအန်ဝါနဲ့ရေရွက်ပစ္စည်းလုပ်ငန်းစောင့်ကြည့်စစ်ဆေးမှုအဖွဲ့ရဲ့ညွှန်ကြားရေးမှူးချုပ်ကမြန်မာနိုင်ငံကအလုပ်သမားအယောက်20ကိုခေါ်ပြီးသူတို့လုံခြုံရေးအတွက်ဘန်ဂျီနာရွာကနေအနီးအနားကကျူရဲကျွန်းကိုပြောင်းရွှေ့ပေးမယ်အကြောင်းအစိုးရကပြောဆိုခဲ့ပါတယ်။ဒါပေမဲ့သူတို့တွေကျွန်းကနေထွက်ခွာတော့မယ်ဆိုတဲ့သတင်းတွေပြန့်နှံ့ခဲ့တာကြောင့်တခြားမြန်မာနဲ့ကမ္ဘောဒီးယားပါဝင်ဒါဇင်နဲ့ချီတဲ့ကျန်တဲ့ငါးဖမ်းသမားတွေကလည်းတပါတည်းလွတ်မြောက်ဖို့ကြိုးစားခဲ့ကြတာပါ။ဒီငါးဖမ်းလုပ်သမားတွေကိုအင်ဒိုနီးရှားကိုယ်စားလှယ်အဖွဲ့ကမေးမြန်းခဲ့တာမှာ AP သတင်းမှာဖော်ထုတ်ခဲ့သလိုပဲသူတို့ဟာအလုပ်ရှင်တွေရဲ့ညမနှိမ့်ဆက်တာကျွံပြုတ်ခိုင်းစီတာတွေခံရတဲ့အကြောင်းပြောခဲ့ကြပါရယ်နိုင်ငံသားငါးဖမ်းလုပ်သမားတွေရှိရာဘန်ဂျီနာရွာမှာအင်ဒိုနီးရှားရေတပ်ကဝန်ထမ်း2ယောက်သာတာဝန်ချထားတာကြောင့်ဘန်ဂျီနာရွာဟာလုံခြုံရေးအတွက်စိတ်မချဘူးလို့အင်ဒိုနီးရှားကိုယ်စားလှယ်အဖွဲ့ကပြောပါရယ်အခုတော့ဒီငါးဖမ်းသမားတွေကိုအနီးအနားကကျူဝဲကျွန်းကိုရွှေ့ပြောင်းထားပြီးအဲ့ဒီကျွန်းပေါ်မှာအင်ဒိုနီးရှားငါးလုပ်ငန်းဝန်ကြီးဌာနဝန်ထမ်းမှနေရာချထားပါရယ်အဲ့ဒီမှာသူတို့ဘယ်သူဘဝဖြစ်တယ်ဆိုတာကိုတော့စစ်ဆေးမှုတွေလုပ်သွားမှာဖြစ်ပါရယ်ခင်ဗျာ
ကနေဒါနိုင်ငံတစ်ခွားမှာလှုပ်ရှားလာနေတဲ့ဒီပြည်ထောင်စုလုပ်ငန်းတစ်ခုတည်းကအမျိုးသမီး900ကျော်ကိုအသုံးချခဲ့မှုနဲ့ပတ်သက်ပြီးတော့အရှမချီဆိုက်ပြီးတော့ဖွဲ့စည်းခဲ့တဲ့ဒီရာဇဝတ်ဂိုင်းတစ်ခုကဖွဲ့ဝင်9ဦးကိုကနေဒါအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ပြည်ထောင်စုလုပ်ငန်းမှာအသုံးချဖို့အတွက်အဲ့ဒီအမျိုးသမီးတွေကိုကနေဒါနိုင်ငံတည်းကိုခိုးသွင်းလာမှုနဲ့ဆက်နွယ်တဲ့အမှုတွေနဲ့အသက်46နှစ်အရွယ်ဖြစ်တဲ့ဒေကွန်ချွန်နဲ့အသက်31နှစ်အရွယ်ရှိတဲ့ယောင်လီတို့ကိုကနေဒါနိုင်ငံမွန်ထရီယယ်တရားရုံးမှာမနေ့တုန်းကရုံးထုတ်ပါတယ်။အမျိုးသမီးတွေဟာအများစုကကိုရီးယားနဲ့တရုတ်နိုင်ငံတွေကဖြစ်ကြပြီးတော့သူတို့ဟာကနေဒါနိုင်ငံတည်းကိုတရားမဝင်ဝင်ရောက်လာနိုင်ဖို့အတွက်အဲ့ဒီရာဇဝတ်ဂန်းစီကနေပြီးတော့အကူအညီတွေရရှိခဲ့ကြတာလို့ကနေဒါရဲ့တပ်ဖွဲ့ကပြောပါတယ်ခင်ဗျာ
။နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုသားညုံတို့ကြီးညာပေးခဲ့ကြတာပါ။အခုညနေပိုင်းထုတ်လွှင့်တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးပါမယ်။ဗရုနေကရုရှားနိုင်ငံအရှိပြားဒေတာမှာတိတ်မောက်သွားခဲ့တဲ့ငါဖမ်းတင်ပေါ်ပေါ်မှာလိုက်ပါသွားခဲ့တဲ့မြန်မာတင်ပေါ်သား42ယောက်ထက်က22ယောက်ကိုကယ်တင်ထားပြီးဖြစ်ပါတယ်။ကြံမြန်မာတင်ပေါ်သား20ဦးရဲ့အခြေအနေကိုတော့အသေးစိတ်မသိရသေးပါဘူး။သတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ငါဖမ်းတင်ပေါ်ဒန်နီဗော့စတော့ဟာရုရှားနိုင်ငံအရှိပြားဒေတာကန်ချက်ကကျွန်းဆွယ်အနီးကရေခဲမတက်အေးမြပြီးလှိုင်းထန်နေတဲ့အိုခိုစ်ပင်လယ်ပြင်မှာဗုဒ္ဓဦးနေကတိမ်မောက်ခဲ့တာဖြစ်ပါတယ်။ဒီတင်မောပေါ်မှာတင်မောသားစုစုပေါင်း132ဦးလိုက်ပါခဲ့ပြီးဒီအထဲမှာမြန်မာတင်မောသား42ဦးပါဝင်ခဲ့တာဖြစ်ပါတယ်။နောက်ဆုံးရရှိတဲ့သတင်းအရဆိုရင်မြန်မာတင်မောသားတွေထဲက22ဦးကိုကယ်တင်ထားပြီးဖြစ်တယ်လို့ရုရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကတန်မှုဦးအောင်ကျော်မိုးကပြောပါတယ်။
ဒီမနေ့နောက်ဆုံးတည်ရတဲ့တင်ရရုရှားဒီ emergency ministry ပေါ့နော်အရေးပေါ်ပြည်ထောင်စုဌာနနဲ့ဆက်သွယ်ပြီးတော့တည်ရတဲ့နောက်ဆုံးတင်ရ22ယောက်တက်ရှင်ပါတယ်ကယ်ဆယ်ထားတဲ့
လောလောဆယ်တင်မောပေါ်လိုက်ပါသူတွေနဲ့63ဦးကိုကယ်ဆယ်ထားပြီးတည်ဆုံးသူ56ဦးနဲ့ပျောက်ဆုံးသူ73ဦးရှိပေမဲ့မြန်မာဘယ်နှစ်ယောက်ပျောက်ဆုံးတယ်တည်ဆုံးတယ်ဆိုတာတော့တိတိကျကျမသိရသေးဘူးလို့လည်းဦးအောင်ကျော်မိုးကပြောပါတယ်
ကျမကအမီးဆုံးစိတ်ခံမျိုးကိုမောင်းလာခုမောင်းလာလေအဲ့ဒီဟာကလည်းသင်နေချင်းအဲမှာတော်တော်လေးရောက်တာပေါ့နော် off the back ကိုရောက်ဖို့ကနေကြည့်ပြီးလိုင်းဆန်နေတော့ Monday Tuesday လောက်မှရောက်မယ်လို့ညွှန်လင်းပါတယ်အဲ့တော့ဒီ identification လုပ်ဖို့ကလောလောဆယ်တိတ်မလွယ်သေးပါဘူးအဲ့ဒီဆုံးတဲ့အကောင်းကြီးတော့မြန်မာပြည်ကြီးကလာဗီယာပြည်ကြီးယူသေးမယ်လို့ဆက်ပြီးတော့ဒါပြောဖို့မလွယ်သေးပါဘူးလေဒါကမ်းပေါ်ရောက်မှပြောလို့အဲ့တော့ဟိုမြန်မာတွေက22ရက်အသက်ရှင်နေဆိုတော့ confirm ဖြစ်တယ်ဆိုတော့လေကြောက်ဆုံးပင်နေရာလာတွေ့တဲ့ dead body ပင်နေရာဆိုတော့ပြောလို့မရသေးပါဘူး
။တင်မောမောက်တန်နဲ့ပတ်သက်လို့ဝင်းဘိုတင်လို့ဖြစ်နိုင်ကြောင်းနဲ့ပင်လယ်ပြင်ကရေခဲတုံးတစ်ခုခုနဲ့တိုက်မိတာဖြစ်နိုင်ကြောင်းခံမှန်းချက်တွေရှိပေမဲ့တိတိကျကျထုတ်ပြန်တာတော့မရှိသေးဘူးလို့လည်းပြောပါရယ်။မြန်မာနိုင်ငံပို့ဆောင်ရေးဝန်ကြီးဌာနတင်မောသားဌာနခွဲကညွှန်ကြားမှုဦးတိုးမြင့်ကတော့နင်းမြုပ်တဲ့အထဲမှာပါဝင်တဲ့တင်မောသားစီးရင်ကိုစီစစ်ပြီးနိနာကျေးရရှိဖို့အတွက်ကြိုးစားနေကြောင်းပြောပါရယ်။
ရတဲ့ကောင်စီပေါ်နိုင်ငံသားရေးကောင်စီကိုကျွန်တော်စာပို့ထားကျွန်တော်တို့တင်မောသားဆို CDC နံပါတ်လေးတွေဖော်ပြပေးပါဒါမှမဟုတ် password နံပါတ်လေးဖော်ပြပေးပါဒီမှာကျွန်တော်စည်ရင်းတွေမှာအဲ့လူတွေတမိစာချင်းလို့ဆိုအခုရုရှားစည်ရင်းရတဲ့ခါကျတော့ရုရှားစည်ရင်းဒိတော့ပတ်ပဲပါတယ်နောက်ရုရှားဆုံးလို့ရနေဆိုကျွန်တော်လည်းဟိုစစ်လို့မရဘူးဒါပေမဲ့ကျွန်တော်ဒိတော့ပတ်ဒီနဲ့ရှင်းနေပါတယ်ကျွန်တော်ဌာနကထွက်တဲ့ company ကျောက်ဆက်တစ်ခုဆိုတော့ကျွန်တော်တို့ကသူတို့ကို
တောင်းယူပေးလို့ရတယ်။ဟိုကျွန်တော်တို့ကအဲ့ကုမ္ပဏီကိုဆက်ဆေးပြီးတော့လေ။ဒါပေမဲ့ကျွန်တော်တို့ကမှတ်ဖို့တင်ထားတဲ့ကုမ္ပဏီကမထွက်ဘူးဆိုရင်ကျွန်တော်ဘက်ကလိုရတော့ဖြစ်ပါတယ်
။မြန်မာနိုင်ငံပို့ဆောင်ရေးဝန်ကြီးဌာနမှမှတ်ပုံတင်မထားရင်နိုင်ငံတကာအလုံသမားသတ်မှတ်ကားကတဆင့်နိနာချင်းရရှိဖို့အတွက်ဆောင်ရွက်ဖို့ရှိနေကြောင်းလည်းပြောပါတယ်။တင်ဘောပေါ်မှာလိုက်ပါသွားသူ132ဦးအနက်မှာရုရှားနိုင်ငံသား88ဦးမြန်မာနိုင်ငံသား42ဦးဗီနာတူနိုင်ငံသား5ဦးလတ်ဗီးယားနိုင်ငံသား3ဦးနဲ့ယူကရိန်းနိုင်ငံသား4ဦးတို့ပါဝင်တာဖြစ်ပါတယ်ရုရှားနိုင်ငံဆိုင်ရာမြန်မာတန်ယုံရဲ့အင်တာနက်စာမျက်နှာမှာတော့လိုက်ပါသွားတဲ့မြန်မာနိုင်ငံသားတွေရဲ့အမည်အစင်းတွေကိုဖော်ပြထားသလိုမြန်မာ၅ဖမ်းလုပ်သားတွေနဲ့ပတ်သက်ပြီးစုံစမ်းမေးမြန်းနိုင်ဖို့အတွက်လည်းဖုန်းနံပါတ်တွေကိုဖော်ပြထားပါတယ်
ရုရှားနိုင်ငံရှေ့ပြားမှာနစ်မြုပ်သွားခဲ့တဲ့ငါဖန်တင်မော့ဘော်ကမြန်မာတင်မော့သား22ယောက်ကိုကယ်တင်ထားနိုင်တဲ့အကြောင်းကိုမိုးစောစုံစမ်းတင်ပြခဲ့တာပါနိုင်ငံတကာသတင်းဆောင်မတွေကိုမထုတ်လွှင့်ခင်မှာတော့စနေနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြရင်းဖိတ်ခေါ်ပါရစေရှင
်တော့ရှိမပြတနင်္ဂနွေဆိုင်ရာပြစ်ခတ်ရစေးအတွက်သဘောတူညီချက်မူကြမ်းတရားကိုအစိုးရနဲ့တိုင်းရင်းသားကုလသမဂ္ဂတွေကြားမှာလက်မှတ်ထိုးခဲ့ပါပြီ။တနင်္ဂနွေကတိုင်းရင်းသားခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေကြားမှာနိုင်ငံရေးဆွေးနွေးပွဲတရဖြစ်လာဖို့အတွက်လမ်းပွင့်သွားခဲ့ပြီလို့အာဏာပိုင်ဘက်ကသုံးထုတ်ပါတယ်။အခုဒီရထားတဲ့သဘောတူညီချက်မူကြမ်းဟာဆိုရင်နိုင်ငံရေးအတွက်နောက်ထပ်အဆင့်တွေထွက်ပေါ်လာဖို့အခြေခံကောင်းဖြစ်ပါရဲ့လား။ခိုင်ခန့်မှုရောရှိပါရဲ့လား။ဒီလာမဲ့စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမြန်လူတဲ့တော်ရရှင်တွေအနေနဲ့မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလူတာမိမြန်လူတာတွေကို VOE ကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923823554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bummies@voenews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရရှင်တွေကိုကြိုဆိုပါတယ်။
ပြည်ဝအမေရိကန်တန်ရဲ့တိုက်ရိုက်လေလိုင်းအစီအစဉ်တွေကိုစနေနေ့အင်ကာညပိုင်းတွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုနိုင်ငံတကာသတင်းဆောင်မတွေထဲမှာတော့အီရန်နျူကလ িয়ার ရေးဘက်ကိုကြည့်ကြရအောင်ပါ။အီရန်နျူကလ িয়ার ရေးအနောက်နိုင်ငံတွေနဲ့မူပေါင်းသဘောတူညီချက်ရလိုက်တာကြောင့်အီရန်လက်ထက်နျူကလ িয়ার အစီအစဉ်မရအောင်လိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ကန့်သတ်ချက်တွေလှုပ်သွားနိုင်တော့မှာဖြစ်တယ်လို့သမ္မတဩဘားမားကပြောလိုက်ပါတယ်။အမေရိကန်လွှတ်တော်အတွင်းမှာတော့ဒီသဘောတူညီချက်အပေါ်တန်တရားနဲ့စောင့်ကြည့်နေကြတာပါအမေရိကန်လွှတ်တော်အနေနဲ့သဘောတူညီချက်ကိုအသေးစိတ်စစ်ဆေးခွင့်ရှိရမယ်လို့လည်းသူတို့ကပြောနေကြပါတယ် VOA သတင်းတောက် Michael Bowman နဲ့ Hatta Maddock တို့ရဲ့သတင်းပေးပို့ချက်တွေကိုကိုသိန်းထိုင်ဦးကတင်ပြပေးပါမယ်ရှင
်အီရန်ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့မူပေါင်းသဘောတူညီချက်တရရလာပြီဆိုတဲ့သတင်းကိုပြည်သူတို့နှင်းစီပန်းချက်မှာမနေ့ကသမ္မတဥပမာကြီးညာပါတယ်တကယ်လို့နောက်ဆုံးပြည်သက်သဘောတူညီချက်တွေရပြီးပြီဆိုရင်တော့အမေရိကန်ပြည်ထောင်စုဘက်ကဆယ်စုနှစ်ချီကြိုးပမ်းခဲ့တာတွေအရာထင်ပြီလို့ပြောရမှာဖြစ်တဲ့အကြောင်းသမ္မတဥပမာပြောသွားခဲ့ပါလေ
This framework would cut off every pathway that Iran could take
အခုရလိုက်တဲ့မူပေါင်းသဘောတူညီချက်တွေကအီရန်အနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မဲ့နည်းလမ်းတွေကိုဖျက်တော့ပစ်နိုင်ပါလိမ့်မယ်အီရန်အနေနဲ့တိကျတဲ့ကန့်သတ်ချက်တွေကိုရင်ဆိုင်ရမှာပါအပြင်းထန်ဆုံးနဲ့နှိုက်နှိုက်ချွတ်ချွတ်ကျူးကျော်စစ်ဆေးတာတွေကိုလည်းအီရန်ဘက်ကသဘောတူရမှာပါနျူကလ িয়ার အစီအစဉ်စေစက်ညှိနှိုင်းမှုတွေနဲ့ပတ်သက်လို့တမိုင်းမှာတခါမှမရှိခဲ့ဘူးတဲ့ထင်သာမြင်သာရှိအောင်လှုပ်ဆောင်ပေးရမယ်သဘောတူညီချက်ပ
ါဒီသဘောတူညီချက်ဟာနှစ်ဖက်အပြန်အလှန်ယုံကြည်မှုကိုအခြေခံတဲ့သဘောတူညီချက်ဆိုတာမျိုးတဲ့ရလာတဲ့ဖော်ထုတ်တွေးရှိချက်တွေကိုအခြေခံတဲ့သဘောတူညီချက်ဖြစ်တဲ့ဆိုတာကိုလည်းသူကအလေးနဲ့ပြောဆိုသွားပါတယ
် If Iran cheats the world will know it
If we see Yellow Iran ဘက်ကလိန်ညာခဲ့မယ်ဆိုရင်ကဘာကဒါကိုသိမှာပါကဲလို့တန်တရားဖြစ်စရာတခုခုရှိခဲ့ရင်လည်းကျွန်တော်တို့ကစစ်ဆေးမှာပါအရင်ကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးစားခဲ့တဲ့သမိုင်းကြောင်းတွေကိုပြန်ဖော်ထုတ်မယ်အခုသဘောတူညီချက်အရကမ္ဘာပေါ်မှာဘယ်နိုင်ငံအပေါ်မှာမှမရှိခဲ့ဘူးတဲ့စစ်ဆေးတာမျိုးတွေကိုအီရန်ဘက်ကလက်ခံရမှာပါ
ဒါပေမဲ့လည်းအခုမူပေါင်းသဘောတူညီချက်ဟာနှစ်ဖက်မဖြစ်မနေလိုက်နိုင်ရမယ်ဆိုပြီးခရီးကုန်တွေပြုထားတဲ့သဘောတူညီချက်မျိုးတော့မဟုတ်ပါဘူးဒါကြောင့်လည်းဒီလိုမဖြစ်မနေလိုက်နိုင်စရာမလိုတဲ့နိုင်ငံရေးအရနားလည်မှုကြောင့်တော့နောက်နိုင်ငံတွေနဲ့အီရန်ကြားတင်းမာမှုတွေရောသွားမယ်ဆိုတဲ့အာမခံချက်မရှိတဲ့အကြောင်းတပ်တမန်တွေကဝေဖန်ပြောဆိုပါတယ်အီရန်နိုင်ငံကြားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကတော့အခုလိုပြောဆိုပါတယ
် We have serious differences with the United States. We have built
အမေရိကန်ပြည်အောင်စုနဲ့ကျွန်တော်တို့အကြားမှာကွဲလွဲချက်တွေအများကြီးရှိပါတယ်။အရင်ကနှစ်ဖက်စလုံးတယောက်နဲ့တယောက်မယုံကြည်ကြတာတွေရှိခဲ့ကြပါတယ်။အခုတော့သဘောတူညီချက်တွေရသွားကြပြီမို့ဂရီကဝတ်တွေအတိုင်းလိုက်နာဆောင်ရွက်ကြမယ်။နှစ်ဖက်စလုံးကဂရီတွေနဲ့အညီပြီးမြောက်အောင်တာဝန်ယူဆောင်ရွက်လိမ့်မယ်လို့မျှော်လင့်ပါတယ်
။ Israel ဝန်ကြီးချုပ်ဗင်ဂျမင်နာတာညာဦးကတော့အီရန်နဲ့သဘောတူညီချက်ဟာသူ့နိုင်ငံတည်ရှိမှုကိုချိန်ချောင်းနေတယ်လို့ဝေဖန်ပါတယ်။အီရန်ရဲ့သဘောတူညီချက်ရယူရေးမှာအမေရိကန်နိုင်ငံရဲ့လောကအတွင်းမှာလည်းအကြီးအကျယ်ဝေဖန်ကန့်ကွက်မှုတွေရှိခဲ့တာပါပြီးခဲ့တဲ့လကပဲ Republican ထက်လွတ်တော်အမတ်48ယောက်ကတကယ်လို့သဘောတူညီချက်ရခဲ့မယ်ဆိုရင် Congress ဘက်ကဗီဒီယိုအနာနဲ့ပယ်ချမယ်အကြောင်းအီရန်ကိုအိပ်ဖွင့်ပေးစာတစ်စောင်ပေးခဲ့ပါတယ်မနေ့ကမူပေါင်းသဘောတူညီချက်ရတယ်ဆိုရင်ပဲအထက်လွတ်တော်အမတ်ထွန်ကော်ဒွန်ကဒီသဘောတူညီချက်ဟာအန်တီအကြီးတဲ့ဘေးယူညီနိုင်မှုတွေပါဝင်ပြီးအီရန်ကိုနျူကလ িয়ার လက်နက်ပိုင်ဆိုင်မဲ့လမ်းကြောင်းစီကိုရောက်အောင်အားပေးသလိုဖြစ်နေတယ်လို့ဝေဖန်ပါတယ်။အောက်လွတ်တော်ဥက္ကဋ္ဌဂျွန်ဘိနာကတော့လွှတ်တော်အနေနဲ့တန်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းဖို့မစင်စားခင်မှာဘယ်လိုသဘောတူညီချက်မျိုးလဲဆိုတာအသေးစိတ်စစ်ဆေးခွင့်ပြန်လည်သုံးသပ်ခွင့်ရရမယ်လို့ဆိုပါတယ်။လေလာသုံးသပ်သူတွေထဲမှာအီရန်နဲ့မူပေါင်းသဘောတူညီချက်ပေါ်တန်တရားနဲ့သတိထားရှိနေသူတွေမယုံကြည်သူတွေလည်းရှိနေပါတယ်။တပ္ပဒါဥပမာကတော့အခုရလိုက်တဲ့မူပေါင်းသဘောတူညီချက်ကြောင့်တော့အမေရိကန်ပြည်ထောင်စုနဲ့အီရန်ကြားဆယ်စုနှစ်ပေါင်းများစွာရှိခဲ့တဲ့မယုံကြည်မှုတွေတောက်ပြဲသွားသေးမှာမဟုတ်တဲ့အကြောင်းပြောဆိုပါတယ်။ဒါပေမဲ့လည်းယူကရိန်းစီးရီးယားကနေယေမန်ထိကြုံနေရတဲ့ပဋိပက္ခတွေကတပ္ပဒါဥပမာရဲ့နိုင်ငံခြားရေးမူအပေါ်ဆန်းသက်တဲ့အကဲဆန်းချက်တွေဖြစ်လာချိန်မှာနိုဘယ်ငြိမ်းချမ်းရေးဆုရှင်တယောက်ဖြစ်တဲ့သူ့အတွက်အီရန်နဲ့ဆေးဆက်ညီနိုင်မှုတွေအောင်မြင်ခဲ့မယ်ဆိုရင်တော့ကမ္ဘာနိုင်ငံရေးမျက်နှာစာမှာသမိုင်းကြောင်းကောင်းတဲ့အမွေတစ်ခုကိုခြံခဲ့နိုင်လိမ့်မယ်ဆိုပြီးသုံးသက်သူတွေကမြင်ပါတယ်။နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဒီသဘောတူညီချက်ကနေကမ္ဘာကြီးကိုဘလောက်ထိဘေးကင်းလုံခြုံအောင်လုပ်နိုင်သလဲဆိုတာအဓိကဆန်းသက်မှုတစ်ခုဖြစ်တယ်လို့ပြောဆိုပါတယ်။အခုနိုင်ငံရေးအရနားလည်မှုမူပေါင်းသဘောတူညီချက်ကိုရလိုက်တဲ့ဆိုရင်လည်းလာမယ့်ဂျွန်လ30ရက်နေ့နောက်ဆုံးထားပြီးတရားဝင်မဖြစ်မနေလိုက်နာရမယ့်သဘောတူညီချက်တွေကိုချမှတ်နိုင်အောင်ကြိုးစားရမှာမို့အီရန်ရေးပို့ပြီးခက်ခဲတဲ့စိန်ခေါ်ကဲဆမ်းမှုတွေကရှေ့မှာမှတွေ့ရလိမ့်မယ်ဆိုပြီးလေလာသူတွေကပြောဆိုနေကြကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးပြောပြတဲ့အီရန်နျူကလ িয়ার အရေးမူပေါင်းအရသဘောတူညီချက်ကနေအခုတခါတော့အာဆီယံအသင်းကြီးဟာလူမှုအခြေပြုတဲ့အဖွဲ့ဖြစ်ရမယ်ဆိုတဲ့အလှည့်ကျဥက္ကဋ္ဌနိုင်ငံရဲ့ပြောဆိုချက်အတိုင်းဖြစ်လာနိုင်ခြင်းရှိမရှိကြည့်ကြရအောင်ပါလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့သူတို့ရဲ့ပူပန်မှုတွေကိုအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကလစ်လျူရှုနေတဲ့အတွက်စိုးရိမ်မိတဲ့အကြောင်းဒေသတွင်းကရပ်ဖက်လူမှုအဖွဲ့အစည်းတွေကပြောနေကြပါတယ်။အာဆီယံရဲ့အလှည့်ကျဥက္ကဋ္ဌဖြစ်တဲ့မလေးရှားနိုင်ငံကလူမှုအခြေပြုတဲ့အသင်းကြီးဖြစ်စေရမယ်လို့ပြောနေပေမဲ့စိုးရိမ်မှုတွေကတော့ရှိနေဆဲဖြစ်တဲ့အကြောင်း VOA သတင်းတောက် Steve Harmin ရဲ့ဘန်ကောက်ကနေပေးပို့ထားတဲ့သတင်းလွှာကိုမနန္ဒာချန်းကဆက်ပြီးပြောပြပါမယ်ရှင်။
အာဆီယံအသင်းကြီးရဲ့26ကြိမ်မြောက်ထိပ်သီးညီလာခံကိုမလေးရှားနိုင်ငံကွာလာလမ်ပါမှာဒီလာတဲ့ကျင်းပတဲ့အခါအသင်းဝင်နိုင်ငံတွေကအရက်ဖက်လူမှုဖွဲ့စည်းတွေနဲ့လူမှုနှီးနှောဖလှယ်ပွဲတွေကိုလည်းတပြိုင်နက်တည်းကျင်းပပြီးတော့ကြက်ကြက်လောင်းလောင်းဝေဖန်ပြောဆိုဖို့လည်းစီစဉ်နေကြပါတယ်။2005ခုနှစ်ကတည်းကနှစ်စဉ်တင်သွင်းလာခဲ့တဲ့လူမှုဖွဲ့စည်းတွေရဲ့တင်ပြချက်တွေကိုအကျိုးရှိအောင်အကောင့်ထက်ဖို့ကျင့်သုံးတာမျိုးမရှိတာအာဆီယံအနေနဲ့စီးပွားရေးအကျိုးစီးပွားတွေနဲ့အစိုးရပိုင်းလုပ်ငန်းတွေအပါအဝင်အခွင့်ဒူးကန်လူဒန်းစားတွေအတွက်သာဦးစားပေးနေပြီးလူမှုအကျိုးစီးပွားအတွက်မလုပ်ခဲ့ကြတာတွေကိုတော့ဧပြီလ24ရက်နေ့ကစပြီးမလေးရှားနိုင်ငံကွာလာလမ်ပါမြို့တော်မှာကျင်းပမယ်ထိပ်သီးညီလာခံကာလအတွင်းပြောဆိုကြမှာပါထိပ်သီးညီလာခံမတိုင်ခင်ဖေဖော်ဝါရီလကစလို့ထင်ရှားတဲ့သတင်းတောက်တွေအပါအဝင်လူပေါင်း100ကျော်ဟာလည်းနိုင်ငံတော်အကြီးအညိုပြည့်စုံမှုဆွဆွဲချက်တွေနဲ့ဖန်ဆီးခံထားရပါတယ်အာဆီယံလူမှုညီလာခံဖြစ်မြောက်ရေးကော်မတီရဲ့ဥက္ကဋ္ဌမလေးရှားတက်ကြွလှုပ်ရှားသူဂျရက်ဂျိုးဆက်ကတော့အာဆီယံညီလာခံကိုကမကထလှုပ်ကျင်းပမယ်မလေးရှားနိုင်ငံကဝန်ကြီးချုပ်နာဂျစ်ရဆက်အနေနဲ့လဲအခြေခံအကျဆုံးမေးခွန်းတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့ပြောပါတယ
် How can you be a chair and you allow the very fabric of your society to spiral down
ကိုယ့်ရဲ့လူမှုတိုင်းဝိုင်းမှာတော့အခြေအနေတွေဒီလောက်အထိကျဆင်းအောင်လုပ်ခဲ့တဲ့လူတယောက်အနေနဲ့အာဆီယံဥက္ကဋ္ဌဖြစ်ဘလို့များတာဝန်ယူမှာလဲဒါရီယာအာဆီယံပရိညာနဲ့မှာပါတဲ့အခြေခံလွတ်လပ်ခွင့်အခွင့်အရေးတွေကိုလေးစားရမယ်ဆိုတဲ့မူကိုစန့်ကျင်နေတာလို့လည်းထင်ပါတယ
်အသင်းဝင်နိုင်ငံတွေရဲ့ပြည်ရင်းရေးကိုမဆွတ်ဖက်ရဆိုတဲ့မူကြောင့်အာဆီယံခေါင်းဆောင်တွေရဲ့ဆွေးနွေးပွဲတွေဟာကြက်ကြက်လောင်လောင်ပြောဆိုတာမျိုးတော့ကြားရလိမ့်မရှိပါဘူးဒါပေမဲ့လည်းညီလာခံနဲ့ဆင်ပြိုင်ကျင်းပကြတဲ့အာဆီယံအသင်းကြီးရဲ့အရက်ဘက်လူမှုအဖွဲ့အစည်းတွေရဲ့အစည်းအဝေးတွေမှာတော့လူခွင့်ရဲ့ချိုးဖောက်မှုတွေလိုစွစွပူပူကိစ္စတွေကိုပွန့်ပွန့်လင်းလင်းဆွေးနွေးဖို့ဝင်မလေးတတ်ကြပါဘူးအခုညီလာခံမှာဆိုရင်လဲထင်ရှားတဲ့တက်ကြွလှုပ်ရှားသူ ဆွန်ဘတ်ဆွန်ဖွန်လက်စားဖြောက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့လာအိုဆိုရနဲ့ထိတ်တိုက်ရင်ဆိုင်သွားဖို့ရှိနေကြပါတယ်။ဒါအပြင်မဲကောင်မြဝန်တခြားမှာရေကာတာတွေတိစောက်မှုကြောင့်ပတ်ဝန်းကျင်ထိခိုက်လာမဲ့ရေဒေတာရွှေမှာရွှေပြောင်းလုံသမားတွေနဲ့ဒုက္ခသည်တွေအပေါ်ကြီးကျယ်လူခွင့်ချိုးဖောက်ခံနေရတာတွေကိုတခြားကိစ္စရပ်တွေနဲ့အတူအာဆီယံနိုင်ငံတွေအားလုံးကဖြည့်ရှင်းကြဖို့လဲလိုလားနေကြတာပါ။ပြီးခဲ့တဲ့နှစ်မေလကစပြီးဆက်အာနာသိန်းအစိုးရကထိန်းချုပ်ထားတဲ့ထိုင်းနိုင်ငံဟာလည်းအာယုံဆိုင်ခံရဖို့ရှိနေပါတယ်။ဆယ်လာနီဘာကြာဆဲအုပ်ချုပ်ရေးဥပဒေပြဋ္ဌာန်းထားတာဗုဒ္ဓဟူးနေ့မှာအဆုံးသတ်သွားပေမဲ့အာနာသိန်းခေါင်းဆောင်တစ်ဖြစ်လဲဝန်ကြီးချုပ်ပရယုတ်ချန်အိုချာကလုံခြုံရေးအတွက်လုံပိုင်ခွင့်အာနာတွေကိုသူနဲ့ဆက်အရာရှိတွေထံချက်ချင်းလိုလိုအနှင်းခဲ့တာပါ။ဆဲအုပ်ချုပ်ရေးအောက်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်တွေဟာလည်းကန့်သတ်ခံခဲ့ရတယ်လို့ထိုင်းနိုင်ငံကတက်ကြွလှုပ်ရှားသူတွေဟာလည်းသူတို့ဘာတွေလှုပ်ခွင့်ပြောခွင့်ရှိမှန်းတော့မသိကြတော့တလို့ဖြစ်နေကြပါတယ်။အာဆီယံလူထုညီလာခံကိုတက်ရောက်မဲ့ထိုင်းကိုယ်စားလှယ်ဆူဇနီဆက်တီဆူဇနီကတော့အာနာကိုအလွဲသုံးစားလှုပ်ဖို့ရည်ရွယ်မထားပါဘူးဆိုတော့ထိုင်းဝန်ကြီးချုပ်ပရာယုရဲ့စကားကိုမေးခွန်းထုတ်ကြလိုက်မယ်လို့ပြောပါတယ်
။ Our Prime Minister said that if you don't do something wrong why you worry about this one so we don't do something wrong we do something right right yeah
ကျမတို့ရဲ့ဝန်ကြီးချုပ်ကပြောပါတယ်ကိုအမားမလုပ်ရင်စိုးရိမ်စရာဘာရှိတလဲတဲ့ကျမတို့အနေနဲ့အမားလုပ်တာလည်းမရှိပါဘူးမှန်တာကိုပဲလုပ်တာပါဒါကြောင့်လဲဆက်ပြီးတော့လှုပ်သွားရမယ်လို့ထင်ပါတယ်လို့သူကပြောဆိုသွားခဲ့တာပါတိုင်းသားလက်နက်ကင်တွေနဲ့ပြိပခတွေတိုးလာတာចောင်းသားတွေအပေါ်အကြမ်းဖက်ဖြိုခွင်းနေတဲ့ကိစ္စတွေနဲ့ပတ်သက်လို့မြန်မာအစိုးရကိုလည်းအာဆီယံရပ်ဖက်လူအဖွဲ့အစည်းတွေကစောင့်ကြည့်စေချင်ကြပါတယ်ဒေတာရင်းစီးပွားရေးရတသားတည်းဖြစ်အောင်ပူပေါင်းမှုအာဆီယံအသင်းကရည်မှန်းနေတဲ့တစ်ချိန်တည်းမှာပဲအသင်းဝင်နိုင်ငံတော်တော်များများကတော့လူခွင့်ရချုပ်ဖောက်မှုတွေနိုင်ငံရေးရဖိနှိပ်မှုတွေကိုဆက်လုပ်နေကြဆဲပဲလို့လဲအာဆီယံလူထုညီလာခံကိုယ်စားလှယ်တွေကပြောဆိုနေကြတာဖြစ်ပါတယ်ရှင
်မနန္ဒာချမ်းပြောပြသွားခဲ့တာပါရှင်အခုကျမတို့အတန်းလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA ရဲ့နေ့စဉ် TV သတင်းလွှာအစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာသုတဆုံးလေအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစားတဲ့သတင်းပတ်စင်ကန္တာတွေကိုနားဆင်ကြရမှာပါရှင်အခုနားဆင်နေကြတဲ့တောက်ကြနေညနေဘက် VOA အစီအစဉ်တွေမပြီးဆုံးခင်ကြံနေသေးတဲ့အချိန်မှာတော့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကတက်လှည့်ကြီးညာပေးပါဦးမယ်ရှင်
။မြောက်ကိုရီးယားဘက်ကတာရိုပြစ်ဒုံးလန်းလန်းနဲ့အနောက်ပင်လယ်ထဲကိုလေကျင်းပစ်ခတ်ခဲ့ကြောင်းတောင်ကိုရီးယားစစ်ဘက်ကပြောပါရတယ်။ဒါဟာအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူရက်စီလေကျင်းမှုကိုမြောက်ကိုရီးယားဘက်ကစိတ်ဆိုးဒေါသထွက်ကြောင်းပြသတာလည်းဖြစ်ပါရတယ်။မြောက်ကိုရီးယားမျိုးတော်ပြုံးရန်မြောက်ဘက်ကနေပစ်ခတ်ခဲ့တဲ့ဒီဒုံးကြီးဟာ88မိုင်အကွာဝေးလောက်ထိသွားခဲ့ပြီးပင်လယ်ထဲကိုကြာရောက်ပောက်ကွဲခဲ့တယ်လို့တောင်ကိုရီးယားစစ်ဦးစီးအဖွဲ့အကြီးအကဲကဒီကနေ့ထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာပြောဆိုထားပါရတယ်။ဒါပေမဲ့လည်းဒီဒုံးကြီးဟာဘလို့အမျိုးအစားလဲဆိုတာကိုတော့မသိရသေးပါဘူး။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေရပ်ဆိုင်ပြီးအပြန်အလှန်အပြင်အီရန်ပေါ်နိုင်ငံတကာရဲ့တံခတ်ရေးယူမှုတွေလျှော့ချပေးမဲ့အခြေခံသဘောတူညီချက်တည်းရဲ့အီရန်ဆိုရနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားရယူနိုင်ခဲ့တဲ့အတွက်အီရန်ပြည်သူတွေဝမ်းမြောက်ပျော်ရွှင်နေကြပါတယ်။သဘောတူညီမှုရယူပြီးအီရန်နိုင်ငံရဲ့ဝန်ကြီးဂျာဗက်ဇာရက်ဖ်တောက်ကြနေ့ဒီကနေ့မှတီအီရန်ကိုပြန်လာခြင်းပျော်ရွှင်နေကြတဲ့ထောက်ခံသူလူအုပ်ကသူ့ကိုကြိုဆိုခဲ့တယ်လို့တချို့ကမစ္စတာဇာရီတတ်တော်ရာဇော်ရှိပါစေ၊သမရရိုဟာနီတတ်တော်ရာဇော်ရှိပါစေဆိုတဲ့စိုင်းမုံစာသားတွေကန်ဆောင်ပြီးတော့ကြိုဆိုခဲ့ကြပါတယ်ကင်ညာနိုင်ငံအရှေ့ပိုင်းကတက္ကသိုလ်တစ်ခုမှာဂျာလာဘရီနီကအယ်ရှာဘက်စစ်သွေးကြွတွေဝင်ရောက်စီးနင်းမှုအတွင်းစစ်သွေးကြွ၄ဦးအပါဝင်လူပေါင်း148ယောက်တည်ဆုံးခဲ့ပြီးတဲ့နောက်ကင်ညာပြည်သူတွေဝမ်းရဲပူဆင်းနေကြပါတယ်။အခုတိုက်ခိုက်မှုနဲ့ဆက်ဆက်နေတဲ့အယ်ရှာဘက်အဖွဲ့ဝင်နောက်တဦးဖြစ်တဲ့မိုဟာမက်ခူနိုကိုဖမ်းဆီးနိုင်ရင်ဒေါ်လာ2,200စုငွေချမယ်လို့ကင်ညာအစိုးရကလည်းပြောဆိုထားပါတယ်။ယီမန်နိုင်ငံတောင်ပိုင်းမှာရှိနေတဲ့အဓိကစိတ်ကမ်းမြို့ဖြစ်တဲ့အေဒီမြို့ကိုရှီယက်ဟူသီတပုံတွေနဲ့သူရဲမဟာမိတ်တွေကတိုက်ခိုက်ထိုးဖောက်ဝင်ရောက်ပြီးတဲ့နောက်သမရအင်တော်ကိုသိမ်းပိုက်ခဲ့တယ်လို့ယီမန်အာဏာပိုင်တွေကပြောဆိုပါရယ်ခင်ဗျာ
။နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာသွားပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Glenn Bond Galio ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစည်းအဝေးတွေဒီမှာပဲအဆုံးသတ်ပြစီည9နာရီတခါထပ်ပြီးတော့လွှင့်တဲ့အချိန်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်သွတ်တရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.